မက္ကစီကိုနယ်စပ်ကိုဖျက်ပြီးအမေရိကန်ပြည်ထောင်စုကိုတရားမဝင်လာကြသူတွေကနေဒီသတင်းပတ်အတွင်းမိဘနေနဲ့ခွဲခြားထင်းသိမ်းထားတဲ့ကလေးငယ်2053ဦးရှိနေတဲ့နေရာတွေကိုသိရှိထားပြီးအခုတော့မိသားစုတွေနဲ့ပြန်လည်ပေါင်းစည်းရေးဆောင်ရွက်နေကြအောင်အစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကလေးငယ်922ဦးကတော့မိဘတွေထံပြန်လည်အနံပြီးဖြစ်တယ်လို့အမိနေလုံခြုံရေးဌာနကမနေ့စနေနေ့နောက်ပိုင်းမှာပြောပါတယ်အဲ့ဒီထဲကအများအပြားကတော့အမေရိကန်နိုင်ငံအတွင်းနိုင်ငံရေးခလုံးငွေလျှောက်ထားမှုကိုတရားရုံးကနေဆုံးဖြတ်ဖို့ရှိနေတာကိုစောင့်စားနေရတာနဲ့အတူထင်းသိမ်းစခန်းတွေမှာမိဘတွေနဲ့အတူရှိနေတယ်လို့လည်းပြောဆိုထားပါတယ်ဒါပေမဲ့ကြာနေသေးတဲ့ကလေးငယ်တွေဟာမိဘတွေနဲ့ဘယ်အချိန်မှာအများဆုံးပြန်လဲပေါင်းစပ်နိုင်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Texas ပြည်နယ်အတွင်းကမိဘတွေနဲ့သားသမီးတွေပြန်လဲပေါင်းစပ်ရေးစင်တာတစ်ခုကိုဖွင့်လှစ်ပြီးတချို့မိသားစုတွေကတော့အခြားနေပြန်ဖို့မဲ့အရေးဥတီသွားနိုင်ချေလဲရှိနေပါတယ်